Welcome to the Voice of America in Burmese.
Mingla ba khmyar VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ22ရက်နေ့ကြာသပတေးနေ့မနက်ဖြန်တောင်းလင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်တောင်းလင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါယူကရိန်းနိုင်ငံအတွက်အဆင့်မြင့် HIMARS Rocket ဒုံးစနစ်၄ခုနဲ့ Rocket ဒုံးတွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးပေးမယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါတယ် Russia ကတန်းငွေဖျက်မဲ့အရေး EU ကတော့ကြိုတင်ပြင်ဆင်နေပါတယ် Britain နိုင်ငံမှာနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့ဗလာရေးဝန်ကြီးဟောင်း Rishi Sunak တို့ကို Conservative Party ကောင်းဆောင်နေရအတွက်လွှတ်တော်အမတ်တွေကဗုဒ္ဓဦးနေမှာနောက်ဆုံးအဆင့်ရှင်ပြိုင်မဲ့သူတွေအဖြစ်ရွေးချယ်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်း Facebook Channel သတင်းဆောင်းပါးတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီလိုဘူးကစတဲ့အနာတိတ်ကြီးနောက်မှာနိုင်ငံတော်ထဲမှာရက်ဒီနေခိုင်းလို့သက်ရှင်နေခိုင်းလို့ခက်ခဲပြီးကြတော့လေစဲနိုင်ငံကြီးကိုဝင်ရောက်လာတာဗျာအများကြီးတက်တိုက်လို့တွေ့နေရတာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းပြည်ကထွက်ခွာတဲ့သူတွေများတဲ့အတွက်လူကုန်ကူးမှုအခြေအနေတွေပိုဆိုးလာသလိုအရေးယူဆောင်ရွက်မှုတွေလည်းအားနည်းတယ်လို့အလုံသမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ဒေါ်လာဈေးနှုန်းတွေကတစ်ပတ်အတွင်း2500ဝန်းကျင်အထိပါကြောင်ခုန်တက်သွားပါသလဲအမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်မှာတနတ်သမားလက်ထက်ကြောင့်မြန်မာအမျိုးသမီးတူသေဆုံးခဲ့ပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်အောက်ကစားကဏ္ဍစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုတော့သတင်းတွေကိုနန်းလောင်နဲ့ကိုခမောင်စွန်မင်းတို့ကပြောပြပါတော့မယ်ခင်ဗျာ။
ရုရှားကျူးကျော်စင်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်အဆင့်မြင့် HIMARS Rocket ဒုံးစနစ်၄ခုနဲ့ Rocket ဒုံးတွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးတော့ပေးအပ်မှာဖြစ်ကြောင်း American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်။နောက်ထပ်ပေးအပ်မယ့်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီသတင်းပတ်တဲ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာ American ကပေးထားတဲ့နေရာရွှေ့ပြောင်းနိုင်တဲ့အဆင့်မြင့် HIMARS Rocket ဒုံးစနစ်နဲ့အခြားမဟာမိတ်နိုင်ငံတွေကပေးထားတဲ့စစ်လက်နက်တွေကိုထိထိရောက်သုံးနေပြီလို့လည်းပုတ်ထုနေ Pentagon စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့တာပါ။ Donbas ဒေသထဲအချိန်မြင့်ထိုးစစ်ဆင်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကအပြင်းထန်ပြန်တိုက်ထုတ်နေကြတယ်လို့လည်းပြောပါရယ်ပူရက်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမတ်ခ်မီလီကလည်းရုရှားတို့လက်ထက်ဒွန်ဘတ်ဒေသကျမသွားသေးတဲ့အပြင်ယူကရိန်းတပ်တွေဆက်ပြီးတော့တိုက်ခိုက်သွားဖို့ရည်ရွယ်ထားတယ်လို့ပြောပါရယ်ပုတ်တဟူးနဲ့မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဒ်ကလည်းယူကရိန်းတပ်ဖွဲ့တွေနဲ့ထိတ်တက်ရင်ဆိုင်တွေ့နေတဲ့နိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသကိုကျော်လွန်ပြီးတော့နိုင်ငံတောင်ပိုင်းအထိပါသယုံဖို့ဆန္ဒရှိကြောင်းပြောပါရယ်ယူကရိန်းအစိုးရကိုဖြုတ်ချပြီးတော့နိုင်ငံမြောက်ပိုင်းကမြို့တော်ကီဖ်မှာသမ္မတဗလာဒီမီယာဇယ်လန်စကီကိုဖမ်းဆီးဖို့ရည်မှန်းချက်ကတော့၅လကြာစစ်ပွဲအစောပိုင်းမှာအောင်မြင်မှုမရခဲ့ပါဘူးလက်တလောမှာတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသထဲကလူဟမ်စ်ဒေသကိုပါရုရှားတို့ထိန်းချုပ်လိုက်သလိုဘေးကပ်ရက်ဒေါနက်စ်ကိုပါသိမ်းယူဖို့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ
်ယူကရိန်းသမ္မတကတော့အိုလန်နာဇယ်လန်စကာကရုရှားကျူးကျော်စစ်ကြောင့်ပေကျေထိခိုက်သူတွေရဲ့ပုံတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပြသလိုက်ပြီးရုရှားရဲ့မီဆိုင်းဒုံးတိုက်ခိုက်မှုကိုခုခံကာကွယ်နိုင်အောင်လေကြောင်းရန်ကာကွယ်ရေးစနစ်တွေပုံမပေးရဖို့လဲစိတ်ခံစားချက်အပြည့်နဲ့တောင်းခံလိုက်ပါတယ်
Я зараз прошу річ, яку я б ніколи не хотіла.
လက်နဲ့ဘေးကိုကျမတောင်းခံနေတာပါ။ကျမတောင်းခံနေတဲ့လက်နဲ့ဟာတခြားတိုင်းပြည်တစ်ခုကိုစစ်ခင်းဖို့မဟုတ်ပါဘူး။ကိုယ်တိုင်းပြည်ကိုကာကွယ်ဖို့ကိုယ်အိမ်ကိုယ်ရာကိုကာကွယ်ဖို့အတွက်အသုံးပြုဖို့ဖြစ်ပါတယ်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပထမဦးဆုံးအကြိမ်ပြည်ပခေါင်းဆောင်တဦးရဲ့ဇနီးအဖြစ်နဲ့ဗုဒ္ဓဟူးနေ့ကမိန်ကွန်းပြောကြားမှာသမ္မတကတော်အိုလန်နာဇယ်လန်စကာကယူကရိန်းဘာသာနဲ့ပြောဆိုခဲ့တာပါ။ဒီလာဆန်တုံကယူကရိန်းနိုင်ငံဗင်နီစီးယားမြို့မှာရုရှားရဲ့မစ်ဆိုင်းတုံးပစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့လစ်ဇတ်ဆိုသူကလေးငယ်အဆောက်အုံအပြတ်ပုံကြားမှာ9နှစ်အရွယ်အီဗာအမည်ရှိမိန်းကလေးနဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီတွေရဲ့လူမျိုးသုံးတပ်ဖြတ်မှုကနေလွတ်မြောက်လာပြီးကီယက်မြို့တော်မှာအသက်ခံခဲ့ရသူတဦးရဲ့ပုံတွေကိုလည်းအမေရိကန်လွှတ်တော်အမတ်တွေကိုပြသခဲ့ပါတယ် နိုင်ငံခေါင်းဆောင်တို့ရဲ့ဇနီးတွေဟာပုံမှန်အားဖြင့်ငြိမ်းချမ်းတဲ့ကိစ္စတွေကိုဆောင်ရွက်လေရှိပေမဲ့ရုရှားရဲ့တပတ်သက်ကျူးကျော်စစ်ကြောင်းဒီလိုလုပ်ဖို့မဖြစ်နိုင်တဲ့အခြေအနေကြုံတွေ့ရတာပါလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတတိယနေ့အဖြစ်လွတ်တော်မှာမိန်ကုံးမပြောခင်အင်ကာနေ့မှာတော့ကယူကရိန်းသမ္မတဂရော့ဇလန်စကာဟာအမေရိကန်သမ္မတဂရော့ဂျေးဘိုင်တင်နဲ့အင်ယူရိုမှာတွေ့ဆုံခဲ့ပြီးတနင်္လာနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာဆောင်းတဲ့ကာလအိမ်တွေကိုအနှွေးထပ်ပေးဖို့လျှက်စစ်တအားထုတ်ယူဖို့နဲ့စစ်ရုံအလုပ်ရုံတွေလည်ပတ်ဖို့တုံ့နေကြတဲ့တဘာဝအတန်းွက်ကိုရုရှားနိုင်ငံကဖျက်တောက်လာနိုင်ရည်ရှိနေတဲ့အပေါ် EU ကကြိုတင်ပြင်ဆင်နေပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့စွမ်းအင်တုံ့ဆွဲမှုတွေလျှော့ချဖို့နဲ့အရေးပေါ်အခြေအနေကြုံလာတဲ့အခါတဘာဝအတန်းွက်ပေးဝေမှုလျှော့ချနိုင်တဲ့အခွင့်အာဏာတွေပေးဖို့လဲ EU ကော်မရှင်ကဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ EU ရဲ့ညီမချက်ကအောက်တိုဘာလကနေလမဲ့မတ်လကုန်အထိတဘာဝအတန်းွက်လိုအပ်ချက်ကို15ရာခိုင်နှုန်းလျှော့ချရေးဖြစ်ပါတယ်။ဆွာအင်ဂိုလန်တပ်ဖွဲ့အသုံးချနေတဲ့ရုရှားက EU ကိုအကြက်ကိုက်နေသလိုရုရှားကပေးပို့နေတဲ့တဘာဝအတန်းငွေတွေကိုရှော့ချလိုက်တာပဲဖြစ်စေဒါမှမဟုတ်လုံးဝဖျက်တောက်လိုက်တာပဲဖြစ်စေဘလို့အခြေအနေမျိုးမှမဆိုဥရောပဘက်ကအသင့်ပြင်ထားဖို့လိုကြောင်း EU ကော်မရှင်အကြီးအကဲ Ursula von der Leyen ကပြောပါတယ်ယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကလေးကရုရှားရဲ့အကြောင်းမီသွင်းတဲ့လောင်စာဆီအတော်များများ EU ကဝေယျမှုရပ်ဆိုင်ခဲ့ပါတယ်ဆွာအင်အတွက်ရုရှားကိုမိခိုနေရတာမျိုးမဖြစ်အောင်လို့အလင်းအမြန်ကြိုးပမ်းနေတဲ့ EU ကတဘာဝအတန်းငွေကိုလည်းတခြားနေရာတွေကနေရှာဖွေနေတာပါဒါပေမဲ့လည်းအဲ့ဒီကြိုးပမ်းချက်တွေကစွန့်ရင်လိုအပ်ချက်ကိုလိုက်လို့မယုံမှမဟုတ်ပါဘူးဒါကြောင့်လဲခုကရဲကစွန့်ရင်ချူတာကြဖို့ဆောင်းတဲ့အတွက်တန်းငွေတိုးလောင်ထားနိုင်အောင်အခြားလောင်စာတွေကိုအစားထိုးအသုံးပြုကြဖို့ EU ကော်မရှင်ကကြေညာချက်ထုတ်ပြန်တိုက်တွန်းထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့ဗန်နာရေးဝန်ကြီးဟောင်းရရှိဆွန်နက်တို့ကိုကွန်ဆာဗေးတစ်ပါတီတွင်လွှတ်တော်အမတ်တွေကဗုဒ္ဓဟူးနေ့ကနောက်ဆုံးအဆင့်ရှင်ပြိုင်မဲ့သူအဖြစ်ရွေးချယ်လိုက်တဲ့အတွက်ကြောင့်ဝန်ကြီးချုပ်တဦးတင်မြှောက်ဖို့နှီးကပ်လာပါတယ်ဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆင်နေရာကိုအစားထိုးမဲ့အတွက်ရွေးချယ်ရမှာကုံတော်ရေးဝင်းကြီးပန်နီမော့တ်ကတော့တတိယနေရာကပဲရရှိတဲ့အတွက်ရှင်ပြိုင်မှုကနေထွက်ခဲ့ရပါတယ်။နောက်ဆုံးကြံတဲ့သူတွေဖြစ်ကြတဲ့နိုင်ငံခြားရေးဝင်းကြီး Trust နဲ့ဗန်နာရေးဝင်းကြီးဟောင်းဆွန်နက်တို့နှုတ်စလုံးဟာမကြာခင်နှစ်တွေကအစိုးရအဖွဲ့ထဲမှာအဓိကနေရာတွေကတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီအထက်က Trust ကယူကရိန်းပေါ်ရုရှားချူချော်စစ်ကိုဗြိတိန်အနေနဲ့တုံ့ပြန်မှုအတွက်အဓိကလမ်းညွှန်မှုပေးခဲ့ပါတယ်။ကြံတယောက်ဖြစ်တဲ့ဆွန်နက်ကလည်းကိုဗစ်ကာယောဂါကာလအတွင်းဗြိတိန်နိုင်ငံရဲ့စီးပွားရေးကိုဥဆောင်ဆောင်ရွက်ခဲ့ပါတယ်။သူတို့နှစ်ယောက်ထဲကတယောက်ကိုဝန်ကြီးချုပ်ဂျွန်ဆင်နေရာကိုအစားထိုးဖို့ရွေးချယ်ကြရမှာဖြစ်ပြီးစက်တင်ဘာလ9ရက်နေ့ကြာမှာစတင်ပြီးတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12133 5ဒိုမီတာ40 kHz 8433 5ဒိုမီတာ51 kHz 5809နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာဘာသာရမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရီလင်္ကာနိုင်ငံရဲ့ကောင်းဆောင်တစ်အဖြစ်ယာယီသမရရနီလ်ဝီဂရစ်မစ်စင်ငယ်ကိုဗုဒ္ဓဟူးနေ့မှာလွတ်တော်ကမဲပေးရွေးချယ်လိုက်ပါတယ်။ဆနပြအောင်ကြမှုတွေကြောင့်သမရကိုတာဘာယာရာဂျာပတ်စကာနိုင်ငံကထွက်ပြေးသွားပြီးနောက်အချက်အသေးကြုံနေရတဲ့နိုင်ငံကိုဦးဆောင်ဖို့တာဝန်ပေးခံခဲ့ရပေမဲ့တူကိုရိုင်းဆနပြကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတဲ့အတွက်အခက်အခဲတွေလည်းကြုံရနိုင်ပါတယ်။နိုင်ငံရင်းလောင်စာစီစားသုံးကုန်နဲ့ဆေးဝါးတွေလနဲ့ချီပြက်လာနေတဲ့အပေါ်အစိုးရအပေါ်ပြည်သူတွေကစိတ်ဆိုးသောတာထွက်နေကြပေမဲ့လည်းဝန်ကြီးချုပ်အဖြစ်6ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့ Wigrip Missing Gay ကိုလွတ်တော်အမတ်225ဦးထက်က134ဦးတို့ကထောက်ခံမဲ့ပေးခဲ့ကြတာပါ။ပြန်ဖက် Dallas Alpha Pyrama ကတော့ထောက်ခံမဲ့80နာမည်ပဲရခဲ့ပါတယ်။ပြည်သူတွေရဲ့လမ်းမော်ထွက်ဆန္ဒပြမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာကြောင့်ပြည်ပကိုတင်းရှောင်သွားခဲ့တဲ့တမရဟောင်းကိုတာဘာယာရာဂျာပတ်စကာလည်းပြီးခဲ့တဲ့တပတ်ကနှုတ်ထွက်ခဲ့ရတာပါ။ Wigrimisa ကတော့တမရဟောင်းရာဂျာပတ်စကာရဲ့မိသားစုနဲ့ရင်းနှီးမှုမရှိပါဘူးလို့လည်းညင်ဆိုထားပါတယ်။
ပန်းပေါင်းများစွာရှိကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေဟာသူတို့ကိုလက်ခံထားတဲ့နိုင်ငံတွေရဲ့ကျန်းမာရေးစောင့်ရှောက်မှုတွေအပြည့်အဝမရကြတဲ့အတွက်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လေးလာမှုအသစ်တစ်ခုမှဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားတဲ့ရွှေပြောင်းနေထိုင်သူများနဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးအစီရင်ဆန်းခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ WHO ညွှန်ကြားရေးမှူးချုပ် Tedros A. Ghebreyesus ကအခုအစီရင်ခံစာဟာဒုက္ခအသည်တွေရွှေပြောင်းအလို့သမားတွေနဲ့သူတို့ကိုလက်ခံထားတဲ့နိုင်ငံတွေကပြည်သူတွေအကြားကျန်းမာရေးနဲ့ပတ်သက်လို့ဘယ်လိုမညီမမျှဖြစ်နေတာဆိုတာကိုအချက်ပေးလိုက်တာဖြစ်တယ်လို့ပြောပါတယ
် For example Many migrant workers are engaged in the
so-called three jobs. ဥပမာအပြစ်ဆိုရင်ရွှေပြောင်းအလို့သမားအများစုဟာသူတို့လက်ခံထားတဲ့နိုင်ငံတွေက 3D လို့ခေါ်ကြတဲ့ညစ်ပတ်တဲ့အလုပ်တွေအန္တရာယ်ရှိတဲ့အလုပ်တွေနဲ့အများမလုပ်ချင်တဲ့အလုပ်တွေကိုလုပ်ကံရပါတယ်လို့ပြောသွားတာပါ။ဒါအပြင်ကမ္ဘာပေါ်မှာလူသန်းပေါင်း1000တနည်းအားဖြင့်လူ၈ယောက်မှတယောက်နှုန်းကဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းနေထိုင်ကြသူတွေဖြစ်ကြပြီးအဲ့ဒီအရေးအတွက်တွေဟာတိုးတဲ့တိုးလာတယ်လို့လည်းသူကမှတ်ချက်ပြုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာပြည်ခရက်နဲ့အော်ဂိုလာကဆလိုအာနာယအုပ်ချုပ်နေတဲ့တာလီဘန်တွေလက်ထက်မှာအမျိုးသမီးတွေအခွင့်အရေးဆုံးရှုံးမှုဟာတိတာထင်ရှားတဲ့အချက်တစ်ခုဖြစ်ကြောင်းကုလသမဂ္ဂကပေါ်ဒိုနေမှာထုတ်ပြန်တဲ့အစည်းအဝေးတစ်ဆောင်မှာဖော်ပြပါရယ်အာဖဂန်ရေးအကူအညီပေးနေတဲ့ကုလသမဂ္ဂ UNAMA ကခဘူးမြို့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးထုတ်ပြန်လိုက်တာဖြစ်ပါရယ်တာလီဘန်တို့စတင်အုပ်ချုပ်လာတဲ့အချိန်ကနေဒီကနေ့ထိပေါပေါနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေပြီးတာလီဘန်တွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အပေါ်အထူးစိုးရိမ်ကြောင်း UNAMA ကပြောပါရယ်အော်ဂိုလာ15ရက်နေ့ကစပြီးတော့အာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးဖြစ်တဲ့ပညာသင်ကြားခွင့်အလုပ်လုပ်ကန်ခွင့်အပြင်နေ့စဉ်လူမှုဘဝမှာကန့်သတ်ချက်တွေနဲ့ရင်ဆိုင်နေရပြီးတချို့ဆိုရင်အခွင့်အရေးလုံးဝဆုံးရှုံးသွားတာမျိုးရှိတယ်လို့လည်းကုလအစိုးရကစာမဖော်ပြထားပါတယ်။အမျိုးသမီးတွေအလုပ်လုပ်ကန်ခွင့်နဲ့ပညာသင်ကြားခွင့်ကိုတာလီဘန်တွေကတိတိတသားကန့်သတ်တားမြစ်ထားတာပါ။အာဖဂန်ရဲ့ယဉ်ကျေးမှုနဲ့အစ္စလာမ်ဥပဒေအရခုလိုမူဝါဒတွေချမှတ်ရတာဖြစ်တယ်လို့တာလီဘန်တွေကခုခံပြောဆိုပါတယ်။ပညာရေး၊ကျန်းမာရေးနဲ့အခြားဝန်ကြီးဌာနတချို့မှလည်းအမျိုးသမီးတွေအလုပ်လုပ်ကန်ခွင့်ကိုတာလီဘန်တို့ကတားမြစ်ထားတာဖြစ်ပါတယ်
။လူများကမျှော်လင့်နေကြတဲ့ရှင်ကျန်းဒေသကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်ခြင်းမပြုဖို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးမီရှဲဘက်ချလက်ကိုတရုတ်အစိုးရကတောင်းဆိုထားတဲ့သတင်းတွေထွက်ပေါ်နေပါတယ်။တရုတ်နိုင်ငံကတောင်းဆိုထားတဲ့စာကိုလက်ခံရရှိထားတဲ့နိုင်ငံ၃နိုင်ငံကတန်တမန်တွေကအတည်ပြုခဲ့သလိုစာကိုဖတ်ရှုရကြောင်းလဲ Writers သတင်းကဖော်ပြခဲ့တာပါတယ်။လူအခွင့်အရေးကော်မရှင်နာမင်းကြီးဖက်ချလက်ဟာပြီးခဲ့တဲ့မေလကတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အစိုးရအပေါ်ပျော်ပြောင်းလွန်းတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေရဲ့ဝေဖန်မှုကိုရင်ဆိုင်ခဲ့ရပါတယ်။အဲဒီနောက်ပုဂ္ဂိုလ်ရေးဆိုင်ရာကိစ္စရပ်တွေကြောင်းလာမဲ့ဒုတိယတာဝန်သက်တမ်းကိုထမ်းဆောင်မှုအတွက်အရွေးခံမှာမဟုတ်ဘူးလို့သူကပြောပါတယ်ခင်ဗျာ
သတင်းတွေကိုနားလောင်တဲ့ကုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့လူကုန်ကူးမှုဆိုင်ရာသတင်းပေးပို့ချက်နဲ့စတင်ပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လူမောင်ခိုကူးမှုအန္တရာယ်ရှိနေသလိုတိုက်ပြက်ရေးမှလည်းအားနည်းတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနေကထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါတယ်စစ်တပ်အာဏာမသိမ်းခင်ကတည်းကလူကုန်ကူးမှုတိုက်ပြက်ရေးအားနည်းသလိုစစ်တပ်အာဏာသိမ်းပြီးနောက်အလုအကန့်ရှာပါမှုနဲ့လုံခြုံရေးပြဿနာတွေကြောင့်ထွက်ပြေးလာကြရင်လူကုန်ကူးသူတွေရဲ့သားကောင်ဖြစ်ရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ
်ဆီယနာပိုင်းကဒီမိုကရေစီရဲ့လိုလားသူတွေကိုဖိနှိပ်အရေးယူဖို့အတွက်ဦးစားပေးလာတာကြောင့်လူမောင်ခုမှုတိုက်ဖြတ်ရေးတွေမှာတိတိတသာကြာဆင်းသွားတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်စစ်တပ်ကိုစန့်ကျင်သူတွေအကြမ်းမဖက်အာဏာဖီဆန်လာတဲ့ဝန်ထမ်းတွေများလာပြီးပြည်တွင်းပဋိပက္ခတွေလည်းကြီးထွားလာမှုတွေကလူပုံကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလုပ်နိုင်ဖို့ပို့ပြီးတော့အားနည်းလာတဲ့အကြောင်းတရဖြစ်တယ်လို့လည်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးဆီယနာတင်ကြီးတွေကလေဒီပြဿနာတွေပြည်တွင်းပဋိပက္ခတွေတို့ဖြစ်နေတော့အရင်ဆုံးကတော့မှပဲဒီကိစ္စတွေနဲ့ပတ်သက်လူဦးနဲ့ပတ်သက်ပြီးတော့ဟာလားအမှုဆောင်အပိုင်းတွေမှာလိုအပ်ခဲ့စီရပဲအခုလိုအခြေအနေမှာကျတော့ဌာနဆိုင်ရာအနေနဲ့လုပ်တဲ့ဆိုင်တဲ့နေရာမှာအင်အားမရှိတော့ဘူးလေဝန်ထမ်းအင်အားဒီမှာဆောင်ရွက်နိုင်မှုအင်အားပြီးတော့ဌာနငွေအစရှိတဲ့ဟာတွေကမလုပ်နိုင်တဲ့ခါကျတော့ဒီလိုအနေထားရောက်တာတော့ဒါဟိုပြောရရင်တော့ဒါပြောဟိုတိထားပြီးသားထင်ထားပြီးသားပဲเนาะဒါပေမဲ့မှာတော့ပထမကျွန်တော်ပြောခဲ့သလိုပဲနံပါတ်၁ကခုနအရင်းမြစ်တွေလည်းမရှိဘူးအရင်းမြစ်ဆိုတာလူအားဒီဟိုဘောဟိုပစ္စည်းပစ္စည်းရပါဘောเนาะအဲ့ဆုံးမအဲ့ဒါတွေပြီးတော့လုပ်ပိုင်ခွင့်တွေအဲ့ဒါတွေကမရှိဘူးနောက်ပြီးငွေကြေးမရှိဘူးနောက်ပြီးရဲ့အခါကျတော့အားလုံးကလည်းကိုဌာနဆိုင်ရာရဲ့အနေနဲ့တက်ဆိုင်တဲ့ဒီဟာနဲ့ပတ်သက်ပြီးလုပ်မယ်ဌာနဆိုင်ရာအနေနဲ့သူမှသူလုပ်ချင်နေတာဆိုလို့ရှိရင်လုပ်ချင်တယ်လုပ်လို့မရဘူးခုနကပြောတဲ့တရားတွေအကုန်လုံးကစစ်တပ်ကဦးစီးတဲ့အရာရှိတွေကတိုင်ထားတာဘူး
ဒ တိုင်းပြည်တွင်မှာပဲစီးပွားရေးကြက်တဲမှုတွေကြောင့်လူကုန်ကူးမှုတွေရှိနေတယ်လို့အိန္ဒိယပြည်နိုင်ငံဖြစ်တဲ့ထိုင်းနယ်စပ်တွေမှာလည်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာတွေကိုထိုင်းရနာပိုင်တွေကအစုလိုက်အပြုံလိုက်ဖမ်းဆီးတာတွေရှိနေပါတယ်။ဒါဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစလို့မြန်မာပြည်တွင်းကပြည်သူတွေဟာအသက်ရှင်ရပ်တည်ဖို့အတွက်ထွက်ပြေးတိမ်းရှောင်ရင်းနဲ့လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်လာရတယ်လို့လည်းရောင်ကြီးဥလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကဆိုပါတယ်
။သိရတော့ဆိုရှင်လူကုန်ကူးမှုကစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာအကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွင်းထဲမှာလက်တူညီထိုင်လို့တရှိန်လေးထိုင်လို့ခက်ခဲပြီးကြတော့ဒီဖန်နယ်နိမိတ်ကြီးရှိရဲ့၄၀နိုင်ငံတွေကိုဝင်ရောက်လာတာတွေကအများကြီးတက်တိုက်နေတယ်ကျွန်တော်တို့တွေ့နေရတာဖြစ်ရဲ့၄၀တွေမှာရှိရှင်ယာနဲ့ချီပြီးတော့ပဲတစ်ခါတစ်ခါဖမ်းပြီးယာနဲ့ချီပြီးတော့ဖမ်းပြီ
းကဘာတဝမ်းမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုခဲ့တာပါဆီယနာသိမ်းမှုကြောင့်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေကပို့ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာရတယ်လို့စစ်ဘေးကြောင့်သိမ်းတဲ့ချီရှိတဲ့လူလူတွေအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့လည်းအစိုးရခန်းစာမှာပါရှိပါတယ်ဒီထွက်ပြေးရသူတွေကအများအပြားဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိကြောင်းကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အနိုင်ဆုံးအဆင့်သတ်မှတ်ချက်ပြည့်မီအောင်ဆောင်ရွက်နိုင်တာမရှိတဲ့အတွက်လူကုန်ကူးမှုနဲ့ပတ်သက်လို့အဆိုးဝါးဆုံးအဆင့်တရား3အဖြစ်သတ်မှတ်ခံထားရတာဟာ2018ခုနှစ်ကစပြီး9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်
လူကုန်ကူးမှုအန္တရာယ်နဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မှအေးအေးမှသတင်းပေးပို့သွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံမှာဒေါ်လာဈေးတွေရုတ်တရက်မြင့်တက်သွားတဲ့အကြောင်းပြောပြပါဦးမယ်မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းရုတ်တရက်တက်သွားတာကြောင့်လူသုံးကုန်ပစ္စည်းတွေဈေးတက်ပြီးတော့ပြက်လက်သွားမှာကိုစိုးရိမ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်အရင်ဒေါ်လာလဲနှုန်း2100ကျပ်ကျော်ဝန်းကျင်ရှိခဲ့ရာကနေပြီးတော့ပြီးခဲ့တဲ့အပတ်ထဲမှာစစ်ကောင်စီရဲ့ဗဟိုပန်နဲ့ကတခြားအမိန့်တွေဇက်တိုက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမှာ2500ဝန်းကျင်အထိခုန်တက်သွားပါတယ်ဆက်ပြီးတော့တက်မှာကိုလည်းဆွေးနွေးနေကြပါတယ်ငွေလဲနှုန်းဘာကြောင့်ရုတ်တရက်ခုန်တက်သွားပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာငွေလဲနှုန်းခုန်တက်သွားရပါလဲလို့မေးရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
ကျတော်ပြုံးဆိုပြီးတော့ဒီတပတ်တွင်6ရက်လောက်တည်းမှာရုတ်တရက်တက်သွားတဲ့ဟာတော့ဒီစီမံခန့်ခွဲမှုအလွဲပေါ်နော်အမိကြုံရတာအလွဲတွေထွက်လာတဲ့အတွက်ကြောင့်မလို့လူတွေရဲ့စီးပွားရေးသမားတွေရဲ့ယုံကြည်မှုပုံပြပြသွားတဲ့အချိန်မှာဝိုင်းဆွဲလိုက်ကြတဲ့အချိန်မှာဖြစ်တာယုံကြည်မှုပျောက်သွားတဲ့ဟာပေါ့အရင်တော့ပုံမှန်ဆိုရင် 2150 80ဝန်းကျင်မှာအဲ့မှာတန်းပြီးတော့သူ့အတူသွားနေရပြပြီးခဲ့တဲ့ဘက်ကဘိုးဘန်ဒုက္ခရတမျိုးဘိုးဘန်ဥက္ခရတမျိုးနောက်ဆုံးညွှတ်ကြားရေးမှုတွေတမျိုးပေါ့လေတောက်လျှောက်ကြီးထုတ်လာတယ်6ခုနဲ့8ခုကြားလောက်ရှိမှထင်တယ်အဲ့အမိကြုံရတာထုတ်လာတဲ့အချိန်မှာတောက်လျှောက်ကြီးကိုတက်သွားတာ
အခုလိုဒေါ်လာလဲနှုန်းခုန်တက်သွားရတဲ့ပေါ့အမီမဖော်လို့တဲ့ဘန်လုံငန်းရှင်တူကလည်
း demand is supply နဲ့ဒီ foreign reserve currency ရကျွန်တော်တို့လုံးဝ shortage ဖြစ်သွားတာ especially government bodies မှာတော့မပေးစရာမကျန်တော့ဘူး service နဲ့ပတ်သက်တဲ့ဟာတွေတော့မဒီပေးဖို့အတွက်ကကျွန်တော်တန်းစီပြီးတော့စောင့်ကြတယ်ဟိုနောက်တစ်ခုကဘာလို့ဆိုတော့ရှီလမားဒေါ်လာကိုတော့ surrender လုပ်ခိုင်းတာပေါ့အဲ့တော့ market panic ဖြစ်သွားလို့ပါတယ်နောက်တကယ်တမ်းကကျွန်တော်တို့အပြင်မှာတကယ်တော့ဝင်လေဆိုတော့ဒီဈေးပဲရှိတယ်ကြာโอ้ very difficult to get the actual amount นี่ไอ้โหดตัวเราตัดมา2000ขึ้นตัวมั้ยဆိုแล้วตัวนี้เนี่ยก็ไม่เอาอ
่ะเอริตอร์บลูเบบงดอลลาร์ชาบ้าลายาบงอธีเสกก็เลยอมีไม่พอหลุได้ซีบวายลงงานရှင်ก
็อดิก็ก็ import export มา deficit ขึ้นตามาตัวนะเนาะญาပြီးတော့อดิก็ export တွေကို drive မလုပ်နိုင်မယ် export ပါရအောင်လုပ်လိုက်တယ်နိုင်ငံညာပို့ကုန်တွေကိုလည်းသူကအရင်တီတီလက်ခံငွေရင်ရပြီးတော့มาပစ္စည်းပို့လို့ရမယ်ဗောเนาะအဲ့လိုတတ်မှတ်လိုက်တယ်ဆိုတော့ဘယ်သူမှငွေရင်ကြိုပို့မှာမဟုတ်ဘူးလေပစ္စည်းဝယ်တဲ့လူကကြိုမဝယ်ဘူးဆို export ကရပ်သွားပြီပေါ့ရပ်သွားတဲ့အတွက်ကြောင့်မို့ export နဲ့ပတ်သက်ပြီးတော့ဒေါ်လာမဝင်တော့ဘူးနောက်ပြီးတော့ import ကိုကြတော့သူကကျက်တယ်ဆိုတဲ့ဟာလည်းအဓိကဒေါ်လာ shortage ဖြစ်တယ်ပေါ့အထွက်ကများတယ်အထွက်က regular ထွက်တဲ့ဟာတွေရှိရကျွန်တော်တို့ essential ပေါ့မရှိမရှိကုန်ပစ္စည်းတွေအဓိက730တို့ဈေးတို့စောင်းဈေးတို့အဲ့ဒါတွေကိုမရှိမဖြစ်နောက်ပြီးတော့အဓိကတော့ကျွန်တော်တို့ type 4ဖြစ်နေတဲ့အတွက်ကြောင့်မို့လို့လူအားလုံးကတော့ဒေါ်လာနဲ့တော့ charge ရတာလေးမြန်တစည်းတက်တာအစကြည်စံတောင်းပြတာအဆုံးအထိပေါ့နော်အဲ့ဒါအားလုံးကဒေါ်လာအထွက်တည်းပဲဖြစ်နေတယ်ဆိုတော့အဝင်ကလည်းဒေါ်လာမရှိဘူးဖြစ်နေတယ
်အခုလိုဒေါ်လာလဲနှုန်းတက်လာတာကြောင့်ဘလို့အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာအမည်မဖော်လိုတဲ့ဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ဆိုတော့အခုက ဆိုးသွားတဲ့ဟာနောက်ဆုံးထုတ်တဲ့ဟာ35ရာခိုင်နှုန်းအထိပေါ့နော်အဲဒီ small and medium enterprise တွေအကုန်ကြည့်သွားတယ်ပေါ့နော်ဒီစားနဲ့အလက်စားလုပ်ငန်းတွေအကုန်ထိသွားတဲ့အတွက်ကြောင့်မလို့အောက်ခြေမှာတော့လုံးဝအရန်လှုပ်ခါသွားပြီပေါ့နော်အဓိကအခြေခံလူငန်းစားအကုန်ထိပြီဘာရောက်ထိလဲဆိုတော့အခုနောက်ဆုံးအင်ရှင်မတွေမရှိမဖြစ်တဲ့အခုဆိုရင် debt ဆိုရင်ပြီးခဲ့တဲ့တင်းငွေနေနေရစာပြီးပြတ်သွားတယ်လူတွေကမတွေ့နိုင်ဆိုတော့အဲအခုချိန်ကြီးလည်းမဝင်လာသေးဘူးပေါ့နော်အဓိကစာအုပ်စီဆိုရင်အခုအစိုးရတက်မှတ်တဲ့နှုန်းသားဒီဘိတ်တာကို3000ကျော်နဲ့တက်မှတ်ထားတယ်ဒါပေမဲ့အပြင်မှာ9000ကျော် 6000 ဖြစ်တယ်ဆိုတော့ဘာနဲ့သွားတူနေလဲဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကတမောင်ဝင်မဆိုင်မှာစီတိုးစဆန်တိုးစတဲ့ပုံစံဖြစ်နေတယ်။သွားတူပြီးထုတ်တာနဲ့ကောက်တဲ့လူကရှိတယ်။အဲ့ဒီပဲအခုကလည်းစောင်းစီကလည်းဒီနေရာမှာတန်းစီဝဲကြတယ်။ပြီးရချိန်မှာတနေရာမှာပြန်ကောက်ပါဘောရဲအဲ့ဒါပြန်သွင်းစားတဲ့ပုံစံဖြစ်သွားပြီ။လုံးဝအနှစ်၄၀ရာပုံစံဖြစ်သွားပြီ
။ဒါအပြင်သူကဆက်ပြီး73စီပေါ်သက်ရောက်နိုင်မှုကိုလည်း
73စီကတော့အခုသူတို့1850နဲ့ကိုတတ်မှတ်ပြီးတော့အတင်းသွင်းခိုင်းနေဆိုတော့73စီမှာလည်းပြဿနာဒီ sport and media enterprise ပေါ့အပြေးစားနဲ့အလက်စားလုပ်ငန်းကြီးအဓိကဆိုင်သေးတွေပေါ့အားလုံးဒုက္ခရောက်ကုန်နေကြပြီသူတို့ရက်တိပုံမလွယ်တော့တဲ့အနေထားဖြစ်နေအကြီးကြီးကလည်း on နေတဲ့အတန်ကြာနေရတယ်မကြိုက်တော့ဘူးပေါ့နော်ဆိုပင်လယ်ဝမှာလည်း73စီ tanker ဆေးကမဝင်ဘူးလို့ပြောနေတယ်ပတ်စံရမှာဝင်မယ်ပေါ့နော် cash ကိုချက်ချင်းခြေနိုင်မှာဝင်မယ်ဆိုသူတို့ကလည်းစိတ်ကမကပ်ဘူးလို့ပြောတယ်ဆိုတော့73စီကလည်းလက်တော်တော့အနေထားအတင်းဖိထားတဲ့အတွက်ကြောင့်မလို့ဝယ်လို့ရတယ်ဆိုရတာဒီလက်ဟိုတနေ့တုန်းကလို့လွန်ခဲ့တဲ့3ရက်တုန်း max design ညီအားလုံးမှာ95ပြတ်သွားတယ်အဲ့လိုဟာမျိုးတော့ဖြစ်နေပြီ
နောက်ဆုံးဖြစ်နေတဲ့အကျိုးဆက်ကိုလည်းမနေ့ညကမေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
နောက်ဆုံးမရှိမဖြစ်ဒီနေ့လုံကပွဲသိမ်းသွားတဲ့ဟာကတော့ဒေါ်လာကတော့ပြီးခဲ့တင်းလာနေက2500လောက်ထိပေါက်သွားတယ်ဒီနေ့ရတိုင်းမဲ့ဒီနေ့ပြန်ငြိမ်သွားတယ်2450ပိတ်တယ်2350ကောက်တယ်2450ရောင်းတရားဟတယ်အယောင်းနဲ့ဝယ်ဦးဒေါ်လာအဲ့ဒီရဲ့ဘေးရည်ဒီအားလုံးကပမာသွားရလာဆိုနောက်ဆုံးမရှိမဖြစ်တဲ့ဆေးမှသွားရတယ်ဦးဆေးတွေအားလုံးဆိုင်တွေတော်များပိတ်သွားပြီလူတွေဆေးဆိုင်မှာဆိုင်တိုးနေကြပြီစေးမရှိလို့မဖြစ်ဘူးလေအခုကိုဗစ်ကလည်းအခြေအနေပြန်ဆိုးလာတယ်ဆိုတော့ဘောဖြစ်လားအောက်ခြေလူငန်းစားမှာတားထိနေပြီဗျမကြခင်မှာလည်းပိုဆိုးလာမှာပေါ့လေအဆင်စင်ပေါ့လေအားလုံးအကုန်ကြက်တဲ့ကုန်ကြမှာပေါ့
အခုလိုစစ်ကောင်စီရဲ့ဗိုလ်ဗန်တဲ့တခြားအမိန်တွေကြောင့်ယုံကြည်မှုကျလာတာနဲ့ဒေါ်လာဝင်းနည်းလာမှုပေါ်မှာစစ်ကောင်စီဗန်ဒါရေးအရာရှိသူကတော့ကုန်သွယ်ရေးလူငွေပြချိန်မှာအခုလိုဒေါ်လာကိုထိချုပ်ရလိမ့်ရှိပေမဲ့ဒေါ်လာပြတ်လတ်မှုတော့မရှိသေးပါဘူးလို့ပြောခဲ့ပါသေးတယ်ဟုတ်လား
ကိုဝင်းမင်းပြောပြသွားတာပါဆက်လက်ပြီးတော့ဆက်သွယ်ပြင်းပြချက်တစ်ခုကိုတင်ပြပါအောင်မယ်အမေရိကမှာတနိုင်ကန်အချမ်းဖက်မှုတွေထိန်းချုပ်ရေးတောင်းဆိုတာတွေထွက်ပေါ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တဲ့မှာကော်လိုရာဒိုပြည်နယ်ဒန်ဘာမြို့မှာမြန်မာအမေရိကန်အမျိုးသမီးတူတနက်ပစ်ခတ်မှုကြောင့်တိုက်ဆုံခဲ့ရပါတယ်ပစ်ခတ်မှုနဲ့ပတ်သက်လို့အာဏာပိုင်တွေစုံစမ်းနေဆက်ဖြစ်ပြီးတော့ဒေသကမြန်မာအတိုင်းအဝိုင်းကြားလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းရှိနေကြပါတယ်ဆက်သွယ်မင်းမြန်းထားတဲ့မှတ်အင်ဂျင်နိုင်ကဆက်ပြောပြပါမယ်ခင်ဗျာ
ဇူလိုင်လ15ရက်နေ့ညပိုင်းကဒန်ဗာအရှေ့ပိုင်း Hiddenbrook Apartment အဆောက်အုံရှိမိမိတိုက်ခန်းကိုပြန်လာတဲ့မြန်မာနယ်ပွားအမျိုးသမီးမက်ခိုင်ဟာကြီးစံတချို့ထိမှန်တိုက်ဆုံခဲ့ကြောင်းဒန်ဗာသတင်းတွေမှာဖော်ပြခဲ့ကြပါတယ်။မိခင်နဲ့အတူအိမ်ပြန်လာချိန်တိုက်ခန်းအောက်မှာမိခင်ကိုချပြီးကားပါကင်မှာသွားပြီးကားထားချိန်မိနစ်ပိုင်းအတွင်းအမေဖြစ်သူတနက်ပြတ်သက်ခံလိုက်ရတဲ့အကြောင်းရင်းကိုသူ့အနေနဲ့မသိရသေးသလိုရဲဘက်ကလည်းစုံစမ်းနေဆဲဖြစ်ကြောင်းသားဖြစ်သူအသက်21နှစ်အရွယ်ဆေးကြောင်းသားမောင်ကျော်လင်းဦးက VOE ကိုပြောပါရယ်
။သူသားမင်းပြစ်လိုက်ရသားမသိဘူး။ဘယ်လိမ့်လည်းမသိတယ်ရဲရတော့လက်ရှာနေတယ်
တွေးရင်လည်းလဲကြနေတဲ့မိခင်ဖြစ်သူကိုပွေးပွိုက်ထားချိန်မှာအရေးပေါ် 911 ကိုသူကိုယ်တိုင်ရောညီမဖြစ်သူပါအချိန်ပေါင်းများစွာခေါ်ဆိုခဲ့ပေမဲ့မရခဲ့ဘူးလို့သူကအခုလိုဆက်ပြောပါတယ
် They hung up on me and my sister several times My sister called them and they said this is the wrong department
ကျွန်တော်နဲ့ကျွန်တော်ညီမဖုန်းခေါ်တာကိုသူတို့မတုံ့ပြန်မဲ့ဖုန်းချခဲ့ကြပါတယ်ကျွန်တော်ညီမလည်းထက်ခေါ်ပါတယ်အဲ့ဒါကိုခေါ်ဆိုတဲ့ဌာနမှားနေတယ်ဆိုပြီးတော့အခြားဌာနကိုဖုန်းလွှဲပေးပါတယ်။တခါအဲ့ဒီဌာနကလည်းအခြားဌာနတစ်ခုကိုဖုန်းလွှဲလိုက်တယ်။တခြားမြန်မာတွေရောတိုက်ခန်းကလူတွေလည်းဖုန်းခေါ်ခဲ့ကြပေမဲ့သူတို့ကဖုန်းကိုချပစ်ခဲ့ပါတယ်
။အရေးပေါ်ကယ်ဆယ်ရေးကားတွေနောက်ဆုံးမှရောက်လာပေမဲ့အချိန်အတော်ကြာဆောင်ခဲ့ရတယ်လို့လည်းတာဖြစ်သူကပြောပါတယ်။မက်ခိုင်ဟာဒန်ဗာမြို့ကမြန်မာစားတောက်ဆိုင်ပိုင်ရှင်တဦးဖြစ်ပြီးသူနဲ့နှစ်ပေါင်း10နှစ်ကျော်ကြာရင်းနှီးခဲ့ပြီးလုံခြုံရေးအရာအမည်မဖော်လိုတဲ့မြန်မာကုန်စုံဆိုင်ပိုင်ရှင်တဦးကတော့မက်ခိုင်တနက်နဲ့ပြစ်သက်ခံရမှုနဲ့ပတ်သက်လို့ VOA ကိုခုလိုပြောပါတယ်
။အဲ့ဒါကြတော့အမရဲ့ဟိုတချို့ကလည်းပြောကြတာပေါ့။တကယ်လို့ तू ကအော်တိုတင်နှက်နဲ့ပြစ်တယ်ဆိုတော့ပေါ့နော်။အမ်ခုနှစ်ချက်ရှစ်ချက်တော့ထွက်တယ်လို့ပြောတယ်။ကိုမတော့မမြင်ရဘူးပေါ့နော်။အဲ့ဒီချိန်မှာသူကဟိုပထမတစ်ချက်ကသူရေအောင်မှာထိပြီးတော့ပြန်လက်ကြည့်တဲ့ချိန်မှာနဖူးထိသွားတယ်လို့ပြောတယ်ပေါ့နော်။ဟိုတိုက်မှာလည်းသူတို့ထိတယ်ကားမှာလည်းထိတယ်ဆိုတော့အဲ့ဒါတမင်တကာပြစ်တယ်လို့တော့သူများတွေကပြောကြတယ်တမင်တကာပြစ် ဖြစ်တယ်လို့ထင်တာပေါ့နော်အဲအဲ့လိုမျိုးကပြောတာကများတယ
်ဆို
တော့လည်းမဟုတ်ဘူးဟိုသူတို့ဟာဟိုပါပေါ့သူတို့ဟာသူတို့ဟိုဖက်ဒီဖက်ပြည့်လို့ထိတာမျိုးနဲ့ပြောတယ
်အခုလိုမိခင်ဖြစ်သူကိုဘယ်သူဘယ်ဝါရီမှမသိတနက်နဲ့ပြက်တက်သွားတဲ့အပေါ်မှာအတော်လေးဝမ်းနဲ့ကြေကွဲရတယ်လို့မျိုးအခြားလူငယ်တွေလည်းမကြုံရစေဖို့ဆူတောင်းမိကြောင်းတားဖြစ်သူမောင်ကျော်လင်းဦးကအခုလိုပြောပါတယ
် I say this is the only thing I hope they never see their mother
ကျွန်တော်တခုပဲပြောချင်ပါတယ်သူတို့ရဲ့အနေနဲ့သူတို့မိခင်အလောင်းကိုကင်ထားပြီသူတို့ရှေ့မှာတဲ့အသက်ထွက်သွားတဲ့အဖြစ်မျိုးကိုဘယ်တော့မှမမြင်ရပါစေနဲ့လို့ကျွန်တော်ညွှန်လင့်ပါတယ်။ကျွန်တော်နာကျင်ငိုကြွေးနေရတယ်လို့မျိုးသူတို့လည်းနာကျင်မငိုကြွေးရဘူးညွှန်လင့်ပါတယ်။ဒီလူငယ်တွေအနေနဲ့တခြားသူတွေရဲ့အသက်တွေကိုမတက်ကြဖို့ပဲကျွန်တော်ညွှန်လင့်မိပါတယ်
။မက်ခိုင်ဟာအပြစ်မဲ့သူတဦးဖြစ်ပြီးဒန်ဗာရောက်မြန်မာဒုက္ခသည်အတိုင်းဝိုင်းကြားမှာကူညီတတ်သူစင်နာတနာစိတ်ရှိသူအဖြစ်အများကချစ်ခင်ကြတဲ့အတွက်အခုလိုပြစ်တက်ခံရတဲ့အပေါ်မှာဝမ်းနဲ့တုန်လှုပ်မိကြတယ်လို့လည်းကုံဆုံဆိုင်ပိုင်ရှင်ကပြောပါတယ်အသက်40ကျော်အရွယ်မက်ခိုင်ဟာတေဆုံးချိန်မှာခင်ပွန်းသား3ဦးနဲ့သမီး2ဦးကြံရည်ခဲ့ပါတယ်
လာကားဆက်သက်မင်းမြန်ထားတဲ့မန်းရင်ချင်းနိုင်ပြောသွားတာပါခင်ဗျာငုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပါမယ်ယူကရိန်းပေါ်ကျူးကျော်စစ်ကြောင်းရုရှားနဲ့တင်းမာမှုတွေကြီးထွားလာနေတယ်လို့ဥရောပကိုတင်ပို့နေတဲ့ဓာတ်ငွေတွေကိုလည်းရုရှားကဖြတ်တောက်လာနေတာကြောင့်စွန့်ရင်ခြေတော်သုံးဆွဲဖို့ဥရောပတမကကပြင်ဆင်နေပါတယ်အဖွဲ့ဝင်နိုင်ငံတွေမှာဓာတ်ငွေသုံးဆွဲလာမှုကိုလာမယ့်ဩဂုတ်လကနေမတ်လအတွင်း15ရာခိုင်နှုန်းလျှော့ချဖို့ EU တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ VOA သတင်းတောက် Lisa Brand ပြင်သစ်နိုင်ငံပါရီမြို့တော်ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့သဘာဝဓာတ်ငွေသုံးဆွဲမှုကိုအခုအချိန်မှာမလိုက်နာမနေရသဘောမျိုးမဟုတ်ဘဲ15ရာခိုင်နှုန်းလျှော့ချဖို့ EU အမှုဆောင်အဖွဲ့ကနေတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ဒီထက်ပိုပြီးဖြတ်တောက်လာမယ်။ဒါမှမဟုတ်လုံးဝဖြတ်တောက်မယ်ဆိုရင်တော့တဘာဝဓာတ်ငွေ short chart သုံးဆွဲမှုကိုမလိုက်နာမနေရပြဋ္ဌာန်းမှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ရမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောဆိုပါတယ်။
We have to be proactive. We have to prepare for a potential
disaster. ဒီမှာကလက်ဦးမှုရှိရှိလှုပ်ဆောင်ရပါမယ်။ရုရှားကဓာတ်ငွေလုံးဝဖြတ်တောက်လာနိုင်တဲ့အခြေအနေအတွက်ကြိုတင်ပြင်ဆင်ရပါမယ်။ဒါကဖြစ်လာနိုင်တဲ့အခြေအနေတစ်ခုပါ။ရုရှားကကျမတို့အပေါ်ဖိအားပေးဖို့ကြိုတင်တွက်ချက်ပြီးတဘာဝဓာတ်ငွေတင်ပို့မှုကိုတဖြည်းဖြည်းလျှော့ချလာတာကိုတွေ့ကြုံခဲ့ရပြီးဖြစ်ပါတယ်
။ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်ဥရောပသမဂ္ဂကပိတ်ဆို့ရေးယူရေးတွေလှုပ်ဆောင်တာကြောင့်ရုရှားစွမ်းအင်ကုမ္ပဏီဖြစ်တဲ့ Gazprom ကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံတဲကနိုင်ငံတဒါဇင်လောက်ကိုဓာတ်ငွေတင်ပို့မှုလုံးဝဒါမှမဟုတ်တစ်စိတ်တစ်ပိုင်းဖြတ်တောက်ထားပြီးဖြစ်ပါတယ်။ဒီလိုတစ်စိတ်တစ်ပိုင်းဖြတ်တောက်တာလောက်နဲ့တင်ဥရောပသမဂ္ဂရဲ့စီးပွားရေးကိုထိခိုက်နေပြီလို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောဆိုပါတယ်။မကြသေးမီကပဲရုရှား Gazprom ကဂျာမနီနဲ့ဥရောပနိုင်ငံတချို့ကိုဓာတ်ငွေအဓိကတင်ပို့နေတဲ့ Nord Stream 1 pipeline ကိုခေတ္တပြင်ဆင်စရာရှိတဲ့အတွက်ဆိုကရပ်ဆိုင်းထားပါတယ်။ဒါပေမဲ့ဒီ pipeline ပြန်ဖွင့်မယ်မဖွင့်ဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါကြောင့် EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုအစိုးဆုံးအခြေအနေတွေအတွက်ကြိုတင်ပြင်ဆင်စေလိုတာဖြစ်ပါတယ
် Russia is blackmailing us Russia is using
Russia ကစွမ်းအင်ကိုလက်နက်လိုအသုံးပြုပြီးတော့ကျမတို့ကိုအကြက်ကင်နေတာပ
ါပြီးခဲ့တဲ့နှစ်ထဲမှာ Russia က EU လိုအပ်တဲ့ဓာတ်ငွေပမာဏရဲ့40ရာခိုင်နှုန်းကိုဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ် Russia က Ukraine ကိုကျူးကျော်ပြီးနောက်ဥရောပသမဂ္ဂအနေနဲ့အခြားဓာတ်ငွေရနိုင်မဲ့နေရာတွေကိုရှာဖွေခဲ့ပါတယ်ဒါပေမဲ့လည်းအလုံးအလောက်မရနိုင်ဘူးလို့ကြွန့်ကျင်သူတွေကပြောဆိုပါတယ်။ဥပမာဖင်လန်နဲ့နယ်သာလန်နိုင်ငံလိုနေရာတွေမှာဓာတ်ငွေသုံးဆွဲမှုမလုံလောက်တော့ပါဘူး။ EU အနေနဲ့ဥရောပသမဂ္ဂရဲ့စက်မှုကဏ္ဍမှာစွမ်းအင်သုံးဆွဲမှုလျှော့ချဖို့တိုက်တွန်းတာနဲ့တပြိုင်တည်းထဲမှာပဲတာမန်ပြည်သူတွေနဲ့အခြားကဏ္ဍတွေမှာလည်းသုံးဆွဲမှုလျှော့ချစီလိုပါတယ်။အထူးသဖြင့်တော့ဥရောပတိုက်ရဲ့နေရာတချို့မှာဒီရက်သက်တပတ်အတွင်းရာသီဥတုပြောင်းလဲမှုကြောင့်အပူချိန်မကြုံစဘူးမြင့်တက်ခဲ့တဲ့ကာလမျိုးမှာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဒီယိုခရာ Franz Timmermans ကမလိုအပ်တဲ့သုံးစွဲမှုတွေကိုရှော့ချဖို့တိုက်တွန်းပါတယ်
။ Do we need to have the lights on in empty office buildings
or လူမရှိတဲ့ရုံးတွေမှာလျှက်စစ်မီးတွေထွန်းထားတာမျိုးဈေးတိုင်တွေရဲ့ရှေ့မီးတွေကိုညာလုံးပေါက်ထွန်းထားတာမျိုးလေးပိစက်တွေကိုလည်း20ဒီဂရီရှော့ချထားတာမျိုးဒါတွေဟာလိုအပ်ပါသလား။ဒီလိုလုပ်မယ်ဆိုရင်စွန့်ရင်သုံးဆွမှုတွေမြင့်တက်လာမှာပါ
။ဥရောပသမဂ္ဂအနေနဲ့သဘာဝဓာတ်ငွေရရှိနိုင်တဲ့နေရာတွေကိုဖြန့်ကျက်ထားနိုင်ဖို့နဲ့ ကြောင်မီးသွေးသုံးဓာအားပေးဆက်ယုံတွေကိုတိုးချက်လုပ်ကင်ဖို့တင်ပြထားပါတယ်ဒီလိုလုပ်ရင်လဲလေဒုညဉ့်ညမ်းစေနိုင်ပါတယ်ဒီအစီအစဉ်ကိုဥရောပတမကနိုင်ငံတချို့ကလက်ခံအတည်ပြုခြင်းမရှိသေးပါဘူးဥရောပတမကရဲ့စွမ်းအင်ဝင်ကြီးတွေကတော့လာမယ့်ရတ္တတပတ်ထဲမှာဆွေးနွေးတိုင်ပင်ကြဖို့ရှိနေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဌာတာပတိနဲ့မနက်ဖက်အတန်လွင့်စီစဉ်ဒီကိုလိုင်းနိုမီတာ25 kHz 11.13 ညလိုင်းနိုမီတာ40 kHz 9.13 ညလိုင်းနိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသတစ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြမအရေးသုံးသတစ်ချက်အစီအစဉ်ကိုတင်ပြပါရစေဒေသတွင်းပြဿနာတရားဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုယိုယင်းပြပြနေတဲ့အခြေအနေဟာထိုင်းနိုင်ငံအကျိုးအစီးပွားကိုဘယ်လိုထိခိုက်နိုင်ပါသလဲဒီပြဿနာဖြေလည်သက်သာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘယ်လောက်အထိတက်တက်ကြွကြွရှိပါသလဲ ISP မြန်မာခေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံသာတို့ဆွေးနွေးတုံ့တက်ခြားတာကိုနားဆင်နိုင်ပါပြီခင်ဗျာ
ကွန်ဂရက်ကအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့တွားချင်းလူလူချင်းအနိကစီစစ်ဆန်မှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေဒါဟုတ်ပါသလားနည်းပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစီထိုင်းနေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ရေးရသည်မဲဆောက်မြောက်ဒီလမ်းမကြီးရသွားတာပေါ့နော်ဆိုတော့အဲ့ဒီကနေပြီးတော့နေဆက်ကုံစုံရေးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့လာတဲ့သူတင်သနာပတ်တမ်းတွေအရဆိုရင်ကုံစုံရေးရဲ့တဝက်ကြီးပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးတွေဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရေရှည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လမြိုင်ဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါတွေညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်ကျတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ထင်ပါတယ်အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူဆို9000ကျော်လောက်ရှိတဲ့နေသားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတဲသေးပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ညစ်ရတဲ့နေသားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးစိုးရိမ်ပူပန်တဲ့အနေအထားရှိပါတယ
်အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခဲ့ကြတာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူမှုချင်းချင်းရောခါရင်းကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အင်းကြီးချင်းနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွံ့ယွံ့နေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညီညာမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မသင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလား
ဟုတ်ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်စစ်စိုးရကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစိုးရရဲ့သဘောအပြည့်စဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာအစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းကျင့်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ် ထိုင်းငါသူ့ရဲ့ဘဝပြီးအချိန်တွေရာကျွန်တော်တင်ကျွန်တော်တို့ရဲ့ဆက်ဆံရေးမှာဒီလိုအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။ဒါအခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နီးစာအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးလေးဆိုတာဒါဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အနေထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျ။
တော်တော်တလောတုန်းကလည်းပွန်ပီမိုကန်စတန်ရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထုသံတမန်ဖြစ်ခန့်လိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုပြောပါအောင်ခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာအချမ်းမကြီးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတဲ့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကဘာသူမဖြစ်အပ်ပြေးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့အနာချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့ဒီတော့လာအလာကိုကြည့်ရတာပေါ့အဲ့ဒီတော့မပြောခင်မှာသူတို့သူရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တိုင်းနိုင်ငံချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်တယ်အာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်တယ်ခင်ဗျာဒီမှာ
ဟုတ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံအထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောင်းပြောင်းလုပ်ပါဆိုရဲအုပ်စုလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ္ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အရင်အချိန်တည်းကဟိုဒီလိုမျိုးသဘောထားကွဲပြင်မယ်လေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေသားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျူးစီဘွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိပုံတော့သွားမယ်လို့ထင်ပါတယ
်တစ်ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနိုင်သလားပိုပြီးဖျော်ဖျဲဖြစ်နိုင်သလားဘယ်လိုတွေ့ပါလဲတော့ဟုတ်ကဲ့ဟို
တစ်ခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတသန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ရောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အစဲကြဒီချယ်မန်ဖြစ်တဲ့ကမ္ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကနှစ်ဝက်ကြိုးတော့မယ့်အနေထားဖြစ်ပါတယ်ဆိုတော့ဒီစမှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားဥဆောင်မှုပဲကိုပြောင်းပြရတော့မယ့်အနေထားပေါ့အဲ့တော့ကျွန်တော်စင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ်
နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်တဲ့မှာမိလိုက်ချင်ပါလေအင်ဒိုနီးရှားလက်ကိုပြောင်းနိုင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကို PR ပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်းတိုင်းဘရူနိုင်းလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကမ္ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပိုဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားကောင်းဆောင်မှုလက်ထက်ကိုရောက်သွားရင်ဓမ္မဝါအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ရရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းတစ်ချက်တော့ကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံက think tank အုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကဆိုပါစို့ချီလန်း100ချောက်ရမယ်ဆိုရင်အကျယ်၍ကမ္ဘောဒီးယားကချီလန်း30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရယ်စပြီးတော့ချောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကချောက်ခါတာဇလန်းမှမရှိဘူးဆိုရင်သူတို့လက်ထက်ကို01နဲ့စပြီးတော့နှာမဲ့နေထားလို့လေဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့နေထားလေကျွန်တော်တွေ့ပါတယ
်အဲ့ဒီတော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တတိယလုံးနဲ့ဖီအပီနိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခါတော့အခုထိုင်းတို့ချင်းကပ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့က ဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါလေ။တခက်ဘက်ကလည်းကျွန်တော်တို့ဆန့်ရှင်းပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့။ဒါဆိုရင်ဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကဥဆောင်တာ။ဆိုတော့ဒါမှမဟုတ်လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါလေ။ကျွန်တော်လည်းဖြစ်တဲ့အခါကျတော့ပူပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီဆန့်ရှင်းဖိအားပေးရတာကပြဿနာတော်တော်ရှိတယ်လို့ထင်တယ်။ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်။ကျွန်တော်အနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy တွေခန့်ထားကြတာတွေရှိပါတယ်။ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်၊ဂျပန်ရှိတယ်၊ UN ကရှိတယ်၊အခုအာဆီယံကရှိတယ်။နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့ဆက်ပြီး။ဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းကြည့်နိုင်ပြီးတော့မှဟိုဇုံတရားကျူးစိုင်းမှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်။အဲအဲ့တော့နောက်ဆုံးအနေနဲ့တကယ်တော့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူဝါဒစီရင်တင်ပြီးတော့ပြောနေကြတယ်။ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါ။ထင်တယ်လေကုန်ပြင်း။ဆိုတော
့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူတာနဲ့ဟာလည်းအကောင့်တွေဖော်နိုင်တဲ့အနေအထားမရှိသေးပါဘူးဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နည်းလမ်းတော့နည်းပါတယ်ဒါပေမဲ့ခုနပြောသလိုအထူးသံတွေကပူးပေါင်းဆောင်ရွက်ကြမယ်ပူးပေါင်းဆောင်ရွက်ပြီးတော့မှဟိုသိချချင်းကတ်ကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်ကြအကြောင်းရှိတယ်လို့ထင်ပါတယ်ခင်ဗျာ
ဥကြောဇန်သာဘတ်စင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့ခြားသာရပိရိနေမနက်ဖက်အတန်လွင့်အစီအစဉ်တွေကို line မီတာ25 kHz 12113 ည line မီတာ40 kHz 9413ည line မီတာ52 kHz 5809တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အဘတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ဆက်လက်ပြီးတော့တင်ပြပေးမယ့်ဘတ်စင်ကန္တာတပုတ်ကတော့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတပတ်အတွက်မြန်မာနိုင်ငံမှာကိုဗစ်ပြင်ဆင်မှာလှိုင်းကူးစက်ပြန့်နှံ့မှုဖြစ်ပေါ်လာနိုင်ဖို့နှိစက်နေတယ်လို့သတိပေးတာတွေရှိပါတယ်ဒါအပြင်ဘလို့ကြိုတင်ကာကွယ်တိုင်းပဲဆိုတဲ့အကြောင်းတွေကိုဒီတပတ်မှာတင်ပြထားပါတယ်တမားတော့ဒေါက်တာဦးမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးတော့ဒေါက်တာတန်းစော်ကတင်ပြထားပါတယ်ခင်ဗျာ
ဘာနိုင်ငံတော်တော်များများမှာကိုဗစ်ကူးစက်ပြန့်နှံ့မှုတွေမြင့်တက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလည်းကိုဗစ်ပြင်းစမာလိုင်းဖြစ်ပေါ်ကြုံတွေ့မှုနှိစက်လာနေတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါမြန်မာနိုင်ငံနဲ့ကူးတူးဆက်ဆံမှုများတဲ့ထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံတွေမှာကိုဗစ်လူနာတွေ့ရှိမှုနှုန်းဟာဒီအပိုင်းမှာနေ့စဉ်ထောင်ကနန်းကနေတောင်ကနန်းထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာလည်းကိုဗစ်မျိုးကွဲသစ်ကူးစက်ခံထားရတဲ့လူနာတွေတွေ့ရှိခဲ့တာကြောင့်ကိုဗစ်ပြင်းစမာလိုင်းကူးစက်ပြန့်နှံ့မှုဖြစ်လာနိုင်တယ်လို့တမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပြပါတယ
်ကိုဗစ်ဖြစ်တာဆိုရင်ဒါ2020နှစ်ဆိုင်မှန်နေစပြီးဖြစ်ခဲ့တာပေါ့နော်ဖြစ်တဲ့အခါမှာဖြစ်ပေါင်းမှုနှုန်းများလိုက်ဒေပြောင်းနှုန်းဖြစ်လိုက်ပြီးရော့ကျသွားလိုက်နေနှိုင်းသွင်းဖြစ်နေတာဒါတစ်ကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေအားလုံးပဲဒီကိုဗစ်ရဲ့ကပ်ရောဂါခံစားခဲ့ရကြတာပေါ့နော်အဲ့တော့ဒီဆရာတို့2022နှစ်ဆိုင်ပိုင်းမှာဖြစ်ခဲ့တဲ့ Omicron virus ကလည်းကမ္ဘာအနှံ့ပြန့်နှံ့ပြီးဖြစ်တယ်ဖြစ်ပြီးတဲ့နောက်မှာဆရာတို့ဒီဖြစ်ပေါင်းမှုနှုန်းတဖြည်းဖြည်းရော့ကျလာပြီးတော့ဖြေလျော့မှုတွေစပြီးတော့ဆောင်ရွက်နေစင်မှာပဲဒီ2022ခုနှစ်မေလကနေစတင်ပြီးတော့ဒီကိုဗစ်လူနာတွေကဒီတဖြည်းဖြည်းနဲ့နိုင်ငံနဲ့ပြန်မှာပိုပြီးများပြားလာတာတွေ့ရတယ်နော်ပြည့်ရခါမှာဒီစမ်းသပ်စစ်ဆေးမှုတွေရာအခုဒီဆိုင်ပိုင်းမှာဖြစ်ပွားခဲ့တဲ့ Omicron virus ရဲ့မျိုးကွဲဖြစ်တဲ့ဒီ BA4 နဲ့ BA5 ဆိုပြီးတော့ဒီလက်တလောပြန့်နှံ့နေတဲ့မျိုးကွဲကိုသူတို့စမ်းသပ်တွေ့ရှိခဲ့တယ်နော်အခုချိန်အထိဆိုရင်တော့ကမ္ဘာနိုင်ငံပေါင်း130ကျော်မှာဒီ Omicron virus မျိုးကွဲဖြစ်ပွားနေတာတွေ့ရပါတယ်။အစပိုင်းမှာတော့ဒီ American နဲ့ Europe နိုင်ငံတွေမှာဖြစ်ပွားမှုနှုန်းတဖြည်းဖြည်းမြင့်တက်လာပြီးတယ်။နောက်ပိုင်းမှာတော့ North Africa အရှေ့အလယ်ပိုင်းနဲ့ဆရာတို့နိုင်ငံပါဝင်တဲ့အရှေ့တောင်ပိုင်းအာရှနိုင်ငံတွေမှာပါဒီပြန့်နှံ့ရောက်ရှိနေပြီဖြစ်ပါတယ်။အဲ့တော့ဆရာတို့နိုင်ငံရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီ India နိုင်ငံထိုင်းနိုင်ငံ၊စင်ကာပူနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာဆိုရင်အခုဆိုလို့ရှိရင်နေ့စဉ်လူနာထောင်ကနန်းကနေတောင်ကနန်းအထိကိုဒီကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတယ်ဆိုတာဖော်ပြထားတာတွေ့ရပါတယ်။အဲ့ Now the card he done and need a COVID new wedding lay, didn't sit down and sign any mass CG like the Kale, she must have yoga, Omicron new way, B4A, B5 Rawway, and Pishia at the back. The Jamro Sarunang and need to buy Malay, the new way, Omicron new way, Jan and Yoshi need to the dress Sarunang and Malay, the Maniabe, the Omicron new way to the B4A, B5 go, the Manayama, Yoshi Navy, so Virginia Tarasa, Dulay, no? The Jamro, the
ดาวชีบีเจ็ดแต่ด้วยจังสัตว์ภิโรปัญญามุเนี่ยกุษัตมุโนนี่เสร็จแล้วဖြစ်ပွားလာပြီးတော့ဇာတို့ဒီပြင်စမ client ဖြစ်ပွားနိုင်တယ်လို့ဇာတို့အနေနဲ့သုံးသပ်လို့ရပါတယ်လက်တလောကုသမှုမြင့်တက်နေတဲ့ကိုဗစ်ဗိုင်းရပ်စ်မျိုးကွဲဟာအိုမီကရွန်BA4
ဒီမျိုးကွဲတွေဖြစ်နေပါတော့ဒါကြောင့်လဲဆရာကနာမည်တွေကိုပေးထားကြတာအာဖာဗီတာနဲ့အာစတင်ဖြစ်ပွားတဲ့အချိန်ကစပြီးနာမည်ပေးသတ်မှတ်ခဲ့လိုက်တာအခုဆိုဒီပြည်ပြည်နဲ့တော့ဒယ်လတာအနေနဲ့အိုမီကရွန်ဖြစ်လာတယ်เนาะဆိုတော့အခုဒီလက်တလောပြည့်နှစ်နေရဲ့အိုမီကရွန်ဘိုးဝါဆိုလို့ရှိရင်ဆရာတို့ရှင်းမှာပြောခဲ့တယ်လို့လည်းနှစ်ဆိုင်ပိုင်းမှာဖြစ်ခဲ့တဲ့အိုမီကရွန်ရဲ့မ ွန်မျိုးကွဲဖြစ်တဲ့ B1 နဲ့ B2 ကြောင့်ဖြစ်ပြီးတော့အခုတစ်ခေါက်တိုင်းမှာတော့ B4 B5 ကရောက်ရှိနေပြီဖြစ်ပါတယ်เนาะအဲ့တော့ဆရာတို့ဒီအရင်မူရင်းမျိုးကွဲဖြစ်တဲ့ Omicron B1 2နဲ့ဆရာတို့ဒီ B4 5နဲ့ဘာကွာတယ်လဲဆိုလို့ရှိရင်ဒီ B4 5ကတချို့နေရာတွေမှာဒီကူးစက်မှုနှုန်းပိုများတယ်ဆိုတာတွေ့ရတယ်နော်ကိုစဘူနောပုံမြန်နေဆိုပြီးတွေ့ရတယ်နောက်တစ်ခုကဒီသူ့ရဲ့ဒီဟိုပါအိုမီကရွန်မျိုးစိတ်ရဲ့လက္ခဏာတွေကိုဆရာတို့ပြန်ပြီးကြည့်မယ်ဆိုရင်တော့မူရင်းအိုမီကရွန်မျိုးခွဲလို့ပဲသူကဒီအိုမီကိုဗစ်ဗိုင်းရပ်စ်ဝင်ထားမှုတဲ့သူတွေမှာဖြစ်မှုတဲ့သူမှာလည်းပြန်ဖြစ်နိုင်တယ်နောက်တစ်ခုကကာကွယ်ဆေးထိုးထားတဲ့သူမှာလည်းဖြစ်နိုင်တယ်ဒါကတော့ဆရာတို့ရဲ့အိုမီကရွန်မျိုးခွဲမူရင်းမှာလည်းဆရာတို့တွေ့ကြုံရပြီဖြစ်တယ်အဲ့တော့ B4 အခုလက်ရှိပြန့်နှံ့နေတဲ့အိုမီကရွန်မျိုးခွဲB4 B5 မှာလည်းဒီလိုပါပဲရောဂါဖြစ်ပြီးသူလည်းပြန်ဖြစ်နိုင်ပါတယ်နောက်တော့ကာကွယ်ဆေးထိုးထားတဲ့သူတွေလည်းပြန်ပြီးဖြစ်နိုင်လေးလာတွေ့ရှိမှုတစ်ခုမှာဆိုလို့ရှိရင်တော့ဒီ Omicron မျိုးကွဲ B4 5ဟာဆိုလို့ရှိရင်အရင် B1 2ထက်စာလို့ရှိရင်ဒီကာကွယ်ဆေးကြောင့်ဖြစ်တဲ့ဒဏ်ကို၄ဆလောက်ခံနေပိုရှိတယ်လို့ပြောပါတယ်ဆိုလိုတာကကာကွယ်ဆေးထိုးထားတော့လည်းပဲဒီ virus ကိုကူးစက်မှုခံရနိုင်တယ်လို့ပြောပါတယ်ပေါ့နော်ဒါပေမဲ့ဆရာတို့ကံကောင်းတဲ့အချက်ကလေးကတော့ဘာလဲဆိုရင်ဒီအခုအစ်စ်တွေ့ရှိတဲ့ BA.4 5 Omicron မျိုးခွဲလို့ပဲအရင် Omicron မျိုးခွဲလို့ပဲเนาะဒီရောဂါပြင်းထန်မှုသိမရှိဘူးအသေးအပြားသိမရှိတာကြီးအခုလက်ရှိဖြစ်ပွားတဲ့နိုင်ငံတွေမှာသူတို့ပေါ်ပြထားတာကြီးဆရာတို့တွေ့ရပါတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီ BA.1 2ဖြစ်တဲ့ဘူးတဲ့သူတွေမှာအခုလက်ရှိအစ်စ်ဖြစ်တဲ့ BA.4 5ရဲ့ဒဏ်ကိုခံနေရှိတဲ့ antibody တွေထပ်တာတွေ့ရတယ်ဆိုလိုတာ Omicron virus ကူးစက်ခံထားတဲ့သူကနည်းနည်းပိုပြီးခံနေရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ BA.4 5ကဆိုလို့ရှိရင်နောက်ထူးခြားချက်တစ်ချက်ကဘာလဲဆိုသူကဖျားတာနေတယ်အရင်ကဆို virus infection တွေဆိုရင်ဒါကိုပူတာဖျားတာဒီနဲ့စကြပြီးမြင်ဒီ Omicron မျိုးကွဲ BA.4 5ကဆိုလို့ရှိရင်တော့နှာရည်ယိုတယ်နှာချီတယ်နောက်တစ်ခါလေချောင်းနာတယ်ခေါင်းကိုက်တယ်ချောင်းဆိုးတယ်နှုံးချီဒီလက္ခဏာလေးအဓိကဖြစ်ကြတယ်ပေါ့နော်ဒါကြောင့်မလို့တစ်ဖက်ကပြန်ပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒီလက္ခဏာခံစားရုံနဲ့လည်းဆရာတို့ကဒီဆေးရုံဆေးပေးကန်သွားတာကြီးနေနိုင်တယ်ဒါကြောင့်မလို့တကယ်လက်ရှိဖြစ်ပွားနေတာတည်းဆာလို့ရှိရင်ဆရာတို့ပိုးတွေ့တဲ့နှုံကကျနိုင်တယ်ပေါ့နော်အခုတော့မှပဲဆရာတို့ကနိုင်ငံမှာဆိုလို့ရှိရင်ရိုးရိုးတုတ်ကွေးတွေရောသွေးလွန်တုတ်ကွေးတွေရောဖြစ်နေတဲ့အချိန်မှာဒီမျိုးကွဲအစ်စ်ဝင်ရောက်ခြင်းရှိမရှိဆိုတာသုံးဖြတ်ရနည်းနည်းထက်နေနိုင်တယ်ပေါ့နော်
မြန်မာနိုင်ငံမှာကိုဗစ်ပစ္စမာလိုင်းကူးစက်ပြန့်နှံ့မှုဖြစ်ပေါ်ဖို့အနည်းဆက်နေတာကြောင့်ကျွတင်သတိပြုကာဝေးထားနိုင်မှုအတွက်သတိပြုပို့လိုက်တာဖြစ်ပါတယ်ကျွန်တော်ကတော့ပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာကိုဗစ်ပစ္စမာလိုင်းဖြစ်နိုင်ခြေရင်းနဲ့ကာကွယ်ရမယ့်နည်းလမ်းတွေကိုဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်တော်ရရှိများခင်ဗျာကျွန်တော်တို့ VOA ကိုအကြံပြုလိုတဲ့တေးသချင်းတွေတောင်းလို့တယ်ဆိုလို့ရှင်တော့အီးမေးလ်ကနေတစင်စာရေးသားဆက်သွယ်နိုင်ပါတယ်ရေးသားမယ့်အီးမေးလ်လိပ်စာကတော့ burmese@ voanews.com ဖြစ်ပါရခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ကြာတာရင်းနှီးမနေ့ဖက်အတန်လွင်စီစဉ်တွေကိုထုတ်လွှင့်နေပါတယ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အာကစားကဏ္ဍအစီအစဉ်ကိုတင်ဆက်ပါမယ်တစ်ခုတစ်ပတ်အာကစားကဏ္ဍမှာတော့ Egypt နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီကိုတည်ထောင်သူ Frida Slame အကြောင်းကိုဒီတစ်ပတ်အာကစားကဏ္ဍမှာကိုရနိုင်ကပြောပြမှာပါ
ဒါကတော့အီဂျစ်နိုင်ငံက Empower Volume Academy ဖြစ်ပါတယ်။ Volume Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volume Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Volume Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Volume ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Volume Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Volume Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو إن أنا ما كنتش لاقية أكاديميات بنات
ဒီ Volume Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအများတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာယုံစိုက်လာစေချင်တာပါ
ဖရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအာကစားချမ်းမိုင်နဲ့ကုကာကျန့်ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه السنه دي ايوه ما بولون سابي كذا كده بقى بتما رون ก็တော့วาทนาอย่าอเปาะกะซ่าราบาだใบเมะနောက်ပိုင်းมาတော့จม่าบอลลงกะซ่าย่าราโกตะชาหาริแทปูใจเตซูราติลาบีအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာ
ပါ။ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထန့်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်မျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ။
အကောသကဒမ်နစအဖ်မဆရဘတ်အဘလ်ဆောဘတ်ကတီရမင်းဟာတဘန်နန်နက်စလဆမ်ရှာ
အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကဏ္ဍကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ
ဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ
အဘောဘောလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါရယ် Empower Wallow Jeremy နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
Lama geht Academy tariet labi tgharat lil ahsan
Jama bi Bolo Academy ကိုရောက်လာပြီးတဲ့နောက် Jama ရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေရိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် FIO ရဲ့ကြာတာပရင်းနဲ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကျွန်တော်တို့သတင်းအထင်းအကျုပ်တွေကိုနန်းလောင်ကပြောပြပါတော့မယ်ခင်ဗျာ
ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်အစင်းမြင့် HIMARS rocket ဒုံးစနစ်၄ခုနဲ့ rocket ဒုံးတွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးတော့ပေးအပ်မှာဖြစ်ကြောင်း American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်။နောက်ထပ်ပေးအပ်မယ့်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီသတင်းပတ်ထဲထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာ American ကပေးထားတဲ့နေရာရွှေ့ပြောင်းနိုင်တဲ့အစင်းမြင့် HIMARS rocket ဒုံးစနစ်နဲ့အခြားမဟာမိတ်နိုင်ငံတွေကပေးထားတဲ့စစ်လက်နက်တွေကိုထိထိရောက်သုံးနေပြီလို့လည်းဗုဒ္ဓနဲ့ Pentagon စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီးလွိုက်ဩစတင်ကပြောဆိုခဲ့တာပါ Donbass ဒေသနဲ့အချိန်မြင့်ထိုးစစ်ဆင်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကအပြင်းထန်ပြန်တိုက်ထုတ်နေကြတယ်လို့လည်းပြောပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာဆောင်းလင်းကာလအိမ်တွေကိုအနှွေးတက်ပေးဖို့လျှက်စစ်တပ်အားထုတ်ယူဖို့နဲ့စစ်ရုံအလုံးရုံတွေလည်းပတ်ဖို့တုံးနေကြတဲ့တဘာဝတောင်ငယ်ကိုရုရှားနိုင်ငံကဖျက်တောက်လာနိုင်ခြင်းရှိနေတဲ့အပေါ် EU ကကြိုတင်ပြင်ဆင်နေပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့စွမ်းအင်တုံ့ဆွဲမှုလျှော့ချကြဖို့နဲ့အရေးပေါ်အခြေအနေကြုံလာတဲ့အခါတဘာဝထံွေပေးဝေမှုလျှော့ချနိုင်တဲ့အခွင့်အာဏာတွေပေးဖို့လဲ EU ကော်မရှင်ကဗုဒ္ဓနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ EU ရဲ့ရည်မှန်ချက်ကဩဂုတ်လကနေလာမယ့်မတ်လကုန်အထိတဘာဝထံွေလိုအပ်ချက်တွေကို15ရာခိုင်နှုန်းအထိလျှော့ချရေးဖြစ်ပါတယ်။ပြတိန်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်နဲ့ဗဒာရေးဝန်ကြီးဟောင်းရာရှီဆူနက်တို့ကို Conservative Party ရင်းလွှတ်တော်အမတ်တွေကပုတ်ထူးနှစ်မှာပဲနောက်ဆုံးအဆင့်ရှင်းမြိုင်မဲ့သူတွေအဖြစ်ရွေးချယ်လိုက်တဲ့အတွက်ဝန်ကြီးချုပ်တဲ့သူတင်မြှောက်ဖို့အနိကလာပါတယ်။ဝန်ကြီးချုပ် Boris Johnson နေရာကိုအစားထိုးမဲ့အတွက်ရွေးချယ်ရမှာကုံသွဲဝန်ကြီး Penny Montrat ကတော့တတိယနေရာကပဲရှိတဲ့အတွက်ရှင်းပြမှုကနေထွက်ခဲ့ရတာပါ။နောက်ဆုံးကြံတဲ့သူတွေဖြစ်ကြတဲ့နိုင်ငံခြားရေးဝန်ကြီး Thrus နဲ့ဗန္နာရေးဝန်ကြီးဟောင်းဆွန်နတ်တိုးတို့ဟာမကြသေးခင်နှစ်တွေကအစိုးရအဖွဲ့တွေကအဓိကနေရာတွေမှာထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီထက်က Thrus ကယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုပရတိန်အနေနဲ့တုံ့ပြန်ဖို့အတွက်အဓိကလမ်းညွှန်မှုပေးခဲ့ပါတယ်။ကြံတယောက်ဖြစ်တဲ့ဆွန်နတ်ကလည်းကိုဗစ်ကာယောဂါကာလအတွင်းမှာပရတိန်နိုင်ငံရဲ့စီးပွားရေးကိုဦးဆောင်ပြီးတော့ဆောင်ရွက်ခဲ့သူဖြစ်ပါတယ်။
သတင်းချင်းကျုပ်တွေကိုနန်းလောင်ကပြောပြသွားတာပါကျွန်တော်တို့ဒီကနေ့မနေ့ဖက်အတန်းလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်းဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုအဖြစ်တာဝန်ယူခဲ့သူစော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
Thank you. This program has come to you from the Voice of America, Washington.